မေတ္တာနိတာကရောလောကေသမ္မာပါတုဒုက္ခံကရောမေတ္တာပိတလရံသိဟိဒုက္ခံဒုဘုသိတာပဇာလောကေသတ္တဝါအလီလီခောမိပောလလောကတကဘာအတွင်း၌မေတ္တာနိတာကရောမေတ္တာအေလူပွဲပြုပဝေငွေလမင်းကြီးသည်ပါမသတ္တဝါတွေအိမြအစေဘုအတန်ရေရှင်ကကောင်းမွန်စွာဒုက္ခကရောသူလဲဝန္တာငါလဲရှင်ပြုံးနှလုံးစိတ်ဝမ်းလန်းလာယခုချမ်းသာကိုပြုလျက်ဘာတုယံလဲကင်းဝဲဘိနမခအိယဘောရှင်မြတ်တရေသံပပါစေတတိမေတ္တာတိတလရံတိဟိမေတ္တာဘွေလျာအေတ္တသံသိအယံဝါတော့ဖြင့်မေတ္တာတိတလရံတိဟိမေတ္တာဘွေလျာအေတ္တသံသိအယံဝါတော့သည်ဘုသိတာဘုံဘုံလွန်ထုံဝံမလာတိတွေ့အကုံသာအဇာကပခိဘွေပြေပြေ၌ဒီနေမြတ်စွာတတဝါတို့သည်ဒုက္ခံဒုကိုစိတ်အင်းကပေးရန်ကြွာ၍ဝမ်းသာတကားချမ်းသာကြပါစေကောင်းသတည်းသာသာသာ1359ခုနှစ်နောင်တကူလဆန်း9ရက်ညနေခင်းကာလ9နာရီမိနစ်30အချိန်မှစတင်၍ရန်ကုန်မြို့ဆောင်းဝမြအသင်းတိုင်းမှဆင်ရင်ကျင်းပတဲ့ဓမ္မသဘင်ကိုယခုကမေတ္တာအာသီသမေတ္တာပထနာနဲ့စတင်ဖွင့်လှစ်ပါပြီ။ဓမ္မသဘင်ပွဲအားခဲ့လို့လာကြသောတရားချစ်ခင်သူတော်ဆင်ပေါင်းတို့နှင့်တကား30တဘုံအရာ10မျက်နှာအနန္တစัจ java ဝလာမှာရှိကြသောအနန္တသတ္တဝါတွေဘေးရန်ကင်းကြပါစေ၊ဆင်းရဲကင်းကြပါစေ၊ကိုယ်စိတ်နှပါချမ်းသာခြင်းနဲ့ပြည့်စုံကြပါစေလို့မေတ္တာဓာတ်တွေပြန့်ဝေပြီးတော့ဓမ္မသဘင်ကိုစတင်ဖွင့်လှစ်ပါပြီ။ယနေ့ခင်ဓမ္မသဘင်ဘုရားတို့9နာရီခွဲမှစတနာရီလောက်ဟောပြောလို့6နာရီခွဲပြီးသွားရဲ့။နောက်ညပိုင်းဓမ္မသဘေခါခန္ဓာကြီးကိုယ်နဲ့ရှင်းနာပြီးပတ်ဝန်းကျင်မှာနောက်တစ်ကြိမ်ဟောဖို့ဘုန်းကြီးတို့အစီအစဉ်ကရှိနေပါသေးတယ်အဲ့တော့အချိန်နာရီများဟာနောက်ကိုပြန်ဆွဲလို့မရဘူးရှိဦးကြည့်သွားနေကြမိမိတို့အသက်ခန္ဓာများလည်းပဲနောက်ကိုပြန်ဆုပ်ပြန်ဆွဲလို့ရကြတာမျိုးမဟုတ်ဘူးရှိဦးကြည့်ပဲသွားကြသိသွားတော့လဲဘယ်ဘက်သွားလဲလို့ဆိုတော့ဘဝတခုရဲ့အဆုံးသိခြင်းစီလို့ပြောကြတာအဲ့တော့ကဘဝတခုအဆုံးသိခြင်းဖြင့်ဒီကုန်းမအုပ်သေးပြီရထားတဲ့အချိန်ကလေးကိုအလုံးသောသူတော်ကောင်းတွေတန်ဖိုးရှိရှိအသုံးချကြရအောင်အာရောကြပရမလာဘဗန္တုတ်တိပရမန္တနံဝိသသပါရမညာတိနိဗ္ဗာနံပါရမံဒုက္ခံကောသလတိုင်းရဲ့မြို့တော်သာဝတိဇေတဝံကျောင်းတိုင်မှာရသော်ဘုရားသတင်းသုံးတော်မူနေစေကာလကောသလတိုင်းရဲ့ပြည့်ရှင်ဘယံပတ်တေတိကောသလမင်းတရားကြီးအားရသော်ဘုရားဟောကြားတော်မူတဲ့တရားပါတရားလဲလို့ဆိုလို့ရှိရင်အမြတ်ဆုံးတရား၄ပါးပရမပရမဆိုရဲ့ပုပရမန်ဆိုရဲ့ပု၄ဘုတော်ပြင်တန်းစာဆင်ထားတဲ့ဒေသနာဖြစ်ခြင်းကြောင့်အမြတ်တရား၄ပါးလို့ပရိသတ်ကြီးဒီလိုမှတ်သားကြရအောင်အရောကြပရမလာဘသံတုတ်တိပရမန္တနံဝိသသာပရမညာတိနိဗ္ဗာနံပရမံဒုက္ခံလာဘလအပေါင်းတို့ထက်လာဘရှိရှိသမျှဒနလာဘရသလာဘအစရှိတဲ့လက်တကံတို့ထက်အာရောကြပရမ အနာကင်းခြင်းကပါလွန်တဲ့လက်ဓာမျိုးပဲလို့ဘာသာလက်လူတို့ဆရာဖြစ်တော်မူသောဘုရားသခင်ညုသည်ကောသလနာမရာဇာနကောသလခေါ်တည်ပြည့်ရှင်မင်းကိုအဘောစာကရုဏာရှိရှုဟောပြတော်မူခဲ့ပါပေသတည်းတန်တုဒ္ဓိပရမန္တလံတန်တုဒ္ဓိရသမြရှိသမြအပိုင်သမြနဲ့ရောင်ရဲခြင်းတင့်တယ်ရင်ဆိုတဲ့တန်တုဒ္ဓိတရားကိုလည်းပါရမန်လွန်ကဲစွာသောဝါမွန်မြတ်စွာသောဌာနံဥစ္စာပစ္စည်းတမျိုးဟု၍သတ္ထာနလူတို့ဆရာပြခြင်းကိုတော်မြတ်သည်ကောသလနာမရာဇာနံကောသလခေါ်တွင်ပြည့်စုံမင်းကိုအဝဆာကရုဏာရှိရှုဟောပြတော်မူခဲ့ပါပေသတည်းညာတိအဆွေမျိုးညာတိနံဆွေမျိုးအပေါင်းတို့တွင်လဲဝိသသပါရမဝိသသပါရမအကျွမ်းတဝင်ဖြစ်ခင်ရှင်ဤတဲ့ပုဂ္ဂိုလ်သည်သာလျှင်ပါရမညာတိညာတိနံဆွေတော်ရှင်ပေါင်းမျိုးတော်ပေါင်းရှိတဲ့အထက်မှာဝိသသအကျွမ်းတဝင်ဖြစ်ခင်တဲ့ပုဂ္ဂိုလ်များမှသာလျှင်ပါရမညာတိမွန်မြတ်တဲ့မိတ်ဆွေမျိုးပါရမညာတိမွန်မြတ်တဲ့ဆွေမျိုးဟူ၍သတ္ထနတ်လူတို့ဆရာပြားရှင်ကိုတော်မြတ်သည်ကောသလနာမရာဇာနံကောသလခေါ်တွင်ပြည့်ရှင်မင်းကိုအဝေါ်စံကရုဏာရှိရှုဟောပြတော်မူခဲ့ပါပေသတည်းနိဗ္ဗာန်ံပရမံဒုက္ခံဒုက္ခနာဒုက္ခပေါင်းများများစွာရှိတဲ့နေရာမှာလည်းပဲနိဗ္ဗာန်ံနိဗ္ဗာန်ဆိုတဲ့ဒုက္ခကိုပရမံဒုက္ခံအမြဲဆုံးသောချမ်းသာပရမဒုက္ခမျိုးဟူ၍သတ္တနလူတို့ဆရာဖြစ်တော်မူသောဘုရားသခင်ညုသည်အဝါစာကရုဏာရှိရှုဟောပြတော်မူခဲ့ပါပေသတည်းပါရမတရား၄ပါးအမြတ်တရား၄ပါးမှာနံပါတ်၁မှာအာရောကြပရမလာပါကောသလရှင်မင်းကြီးအာမြတ်စွာဘုရားဟောတဲ့တရားပါလာပါလက်တကလက်တို့ထက်အာရောကြပရမအနာကင်းသည်အဖြစ်ဆိုတာကလွန်ကင်းသောလက်တစ်မျိုးပဲဒနာလာဘဥစ္စာပစ္စည်းရတာကိုလည်းပဲလက်တမျိုးပဲရတာလာဘအခြံရံပြိသက်တွေရလာရင်လည်းပဲဒါလက်ရတယ်ပြောကိတိလာဘဂုံတရင်းတွေတင်ပေါ်ကြောချမှုတွေရလာပြန်ရင်လည်းပဲဒါလက်ရတယ်ပဲပြောပစ္စည်းဥစ္စာရတယ်ပါရသမီတွေရလာရင်လည်းပဲအိုးဒါလာဘလက်ကြီးတစ်ပါးပဲအိဇံငွေကြီးတွေရလာတာညာသူတွေအာနာတွေရလာတယ်ဒါလာဘအဲ့ဒီပါရသေးရရရသမြလက်တကလက်တို့ထက်အပန်းဆုံးကိုလက်ကတော့ဘာလဲဆိုရင်အာရောက်ကြလက်ကအပန်းဆုံးပဲဥစ္စာပစ္စည်းမိမြပဲများ၍နေစေကားဇောကနှိမ့်ဆက်နေတဲ့ပုဂ္ဂိုလ်အတွက်ထိုပစ္စည်းတွေဟာဘာမှကောင်းဆောင်ခံစားလို့မရဘူးကာမဂုဏ်၅ပါးလှိုင်းလှိုင်းကြီးပေါ်နေပေမဲ့လည်းပဲဇောကစွန့်ပြီးအိယာလဲနေတဲ့ပုဂ္ဂိုလ်တွေထိုကာမဂုဏ်ဟာချင်းနေပဲသမင်းပွဲကြီးသိတ်ကောင်းပေါ်ဥပမာယခုရာသီမှာဘုရားတို့ပြိသာကြီးအရှင်ပြုဝဲမင်္ဂလာဆောင်ပွဲတွေအလွန်ပေါ့ဒီကနေ့ဆိုတနေ့ကနေနေ့မင်္ဂလာခန္ဓာရှင်ပြုရဟန်းခံပွဲတွေသွားကျွေးတာပေါ့အိုက်စကရင်တို့ဓမ္ပေါက်တို့ဟုတ်လားအာယောဂတူတဲ့ပုဂ္ဂိုလ်တွေအဲ့ဒါဟာအစိတ်ပဲအဲ့လိုဖြစ်သွား
လောကကင်းကျမ်းမှခြင်းနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကြတော့ဘာပဲစားစားသူကဆေးဖြစ်သွားတယ်အားဖြစ်သွားဥမာခုဘုန်းကြီးတို့ဆိုလို့ရှိရင်အသက်60တနည်းရှိလာခန္ဓာကိုယ်လည်းနည်းနည်းဝါတယ်ဆိုတော့တမောက်သမင်းမြင်ရင်ဘုန်းကြီးတို့တော်တော်ကြောက်တယ်ရေခဲမုတ်မြင်လို့ရှိရင်လည်းပဲတော်တော်ကြောက်တယ်ထီလည်းမထီရဲဘူးတိုးလည်းမတိုးရဲဘူးရှောင်းကြီးတွေကလည်းညွန်ကြားတယ်ဆရာတော်အဲ့ဓာတွေတော့ရှောင်းမှပဲဆိုကောင်းတဲ့အစားအစာကိုရလာပြီမဲ့ဘာဖြစ်လဲမစားရအောင်ပဏိတဘောဇဉ်မုံမြတ်တဲ့အစားအစာဆိုတာလူတိုင်းပဲစားကြတာဒါပေမဲ့လေယောဂနှိမ့်ဆက်တဲ့ပုဂ္ဂိုလ်အတွက်ပဏိတဘောဇဉ်ဟာနတ်သုတ်တာပဲဖြစ်ဖြစ်အချင်းကြီးပဲရသော်ဘုရားကိုတော်မြတ်ရဲ့ပထမဆုံးဆုံးသူဇာတာကတ်နွားနုံနဲ့သလေးဇံနဲ့ချက်တာစိတ်ကြောင်လာတဲ့တောင်းကနတ်ပြမာတွေဝိုင်းပြီးတော့နတ်သုဒ္ဓတွေထဲကြနောက်ဆုံးဆုံးကတော့စုံဓာချက်တာဝေသာဆုံးဒါလည်းပဲနောက်ဆုံးကပ်ရတဲ့ဆုံးဆိုပြီးတော့စိတ်ကြောင်လာတဲ့တောင်းကနတ်ပြမာတွေဝိုင်းပြီးတော့နတ်သုဒ္ဓတွေထဲကြပထမဆုံးဆုံးဆိုတဲ့သုဇာတာဆုံးကိုဘုံပေတော့ကတော့ဘုရားကဘုရားအလောင်းတော်အဖြစ်နဲ့ဘုံပေးတာအနာမှာယဟန်ဆိုတာမပြောနဲ့ယသိတောင်တယောက်မှမရှိသေးဘူးအဲ့တော့ကိုရောမြတ်ဘုံပေးပြီးတော့ချူအဲ့ဒီချူခွက်ထဲမှာကြံလာမကြံလာအဲ့ဒါအသာထချူခွက်ကြီးမြစ်ထဲပြစ်လိုက်တာနောက်ဆုံးဆုံးဘုံပေးတဲ့အခါကျတော့ပါဝါမှာစုံဓာတ်ချူပရင်တဲ့ရဲ့ဆွမ်းတနည်းသားလောက်ကြီးတဲ့ဝက်ကလေးကိုဟိုးအကောင်းဆုံးဒိဋ္ဌိယပြည့်ရဲ့ဝိညာဉ်နာမမျိုးစုံနဲ့သုံဓာကချက်နတ်မြမာတွေကလည်းပဲဒါသစ္စာပြကိုရောမြတ်ကိုကပ်ရမယ်နောက်ဆုံးဆွမ်းမယ်ဆိုတော့ဒီဆုံးမှမကလေးရရဲ့နောက်ထဘုရားဆွမ်းကားဖို့ခွင့်ရမရှိတော့ဘူးဆိုပြီးတော့မလုပ်အဲ့ဒီနတ်မြမာတွေကနတ်သုဒ္ဓတွေကိုအကျင့်အနဲ့အလုပ်ရဲ့ဝိုင်းထဲကြသစ္စာပြကိုရောမြတ်ကပုံပေးတော်မူတယ်မကုန်ဘူးအဲ့ဒီကြာတော့သုဇာတာကတ်တဲ့ဆွမ်းတုံးကတော့49လုံးဆုတ်ဆုတ်ပုံပေးတာကုန်သွားတယ်နဲ့တူတယ်စုံထကတ်တဲ့နောက်ဆုံးဆန့်ကြတော့မကုန်တော့မကုန်ဘူးဆိုကြတဲ့ကောဆံဝင်ကြီးတွေစဉ်းစားနိုင်သစ္စာပြရဲ့သက်တော်ဟာ80ရှိတယ်ကိုယ်မစားနိုင်အဲ့ဒီသက်တော်80ပြည့်နေတဲ့မြတ်စွာဘုရားမှာဘာဖြစ်နေပြီလဲလို့ဆိုတော့ယောဂလည်းဖြစ်နေတယ်။ဝမ်သွေးသွန်တဲ့ယောဂဖြစ်နေတယ်။အဲ့တော့မြတ်စွာဘုရားကိုယ်တော်မြတ်မှာဇရာဒုက္ခလည်းရှိတယ်၊ဗျာဒိဒုက္ခလည်းရှိတယ်။ဝမ်သွေးသွန်တဲ့ယောဂဝမ်သွားတဲ့ယောဂဇရာဒုပ္ပလဖြစ်နေတဲ့မြတ်စွာဘုရားဟာသုံးတရဝေပါစွမ်းကိုကိုယ်အောင်ဘုံမပေးနိုင်ကြဘူးဆိုကြတဲ့ကူကသေကကြီးစဉ်းစားကြည့်ပြီးတော့ရတော့ရတာပဲကိုယ်အောင်မစားနိုင်တာဒါလည်းဒုက္ခတစ်မျိုးပဲအထောဒိတ်ကိုဘုန်းကြီးတို့အမြင့်ဆုံးလမ်းပြောထားတာဒီကနေ့လာတဲ့ပရိသတ်ကိုနဲ့အမိယာသမိယာကိုယ့်အကိုရှင်းသတ်ပြီးတော့ဟုတ်လားဆက်ဆက်ပြီးတော့ယူကြပြီးတော့အာစည်းကြောယောဂရှိတဲ့လူတွေဆိုလို့ရှိရင်အချိုမင်္ဂမြအကုန်ငတ်။အဲသွေးလိုယောဂရှိတဲ့လူမင်္ဂမြငံပြာရေငချောက်ငပိအကုန်ငတ်။လာဘရတော့ရတယ်။ငပိတွေတီ11ကာကြီးနဲ့တိုက်ပြီးတော့လက်ဆောင်ပေးလိုက်မယ်ပဲဒါသွေးလိုသမားအတွေ့အဲ့ဒါအလကားပဲ။တကြားတွေကိုရောင်ကြီးနဲ့ပေးလိုက်မယ်တဲ့စည်းကြောသမားအတွေ့အလကားပဲ။လတ်တော့ရတော့ရတယ်။ယောဂနှိမ့်ဆက်နေတဲ့ဆိုတော့အဲ့ဒီလတ်ဟာဘာဖြစ်လဲ။လကားဖြစ်သွား။အချိုစားလဲခံနိုင်တယ်၊အငံစားလဲခံနိုင်တယ်၊အချင်စားလဲခံနိုင်တယ်၊အစီစားလဲခံနိုင်တယ်၊ခန္ဓာကိုယ်ကခန့်ခန့်ကြံကြံရှိတယ်ဟဲ့ဆိုလို့ရှိရင်ယသမြအကုန်လုံးသူ့အတွက်ဒါတကယ်လတ်ဖြစ်သွား။ဟုတ်မြည်စည်းတွေရတာတဲ့ကျမ်းမာတာကတကယ်လက်ဖြစ်တာတဲ့။ညသောဘုရားရဲ့နောက်ဆုံးဆန်းဘုံပေးလို့မကုန်တာတွေကို ဘုရားကသံဃာတော်တွေစားကြဟိလို့ဝေမပေးဘူးဗျာဘုန်းကြီးတော်စိတ်ကူးကြည့်တယ်အဲ့ဒီပွဲမှာဘုရားနောက်ကသာလိုက်သာသွားရရင်မြတ်စွာဘုရားဖုံးပေးပြီးကန္နန်ကြီးတစုံလုံးစားပြရစီဆိုပြီးနတ်လုံးတာဘူးဗျာစားခြင်းဆရာပိတ်ကောင်းတာစားဘူးလားဆရာဝန်ကြီးမစားဘူးဘာကောင်းလာပြီနေကြမှာတောင်ကျုံသွားစားကြအဲ့ဒီမှာနတ်သုတ်တာလေးပါလိရမလားမသိဘူးနော်အဲ့တော့ဘုရားမြတ်စွာကဘုရားနောက်တော်မှာပါလာတဲ့သံဃာတော်900တပန်းဘူးမှတစုံကလေးမျှမကျွေးဘူးသုံတတ်ဆိုတဲ့သုံးတကာကြီးကိုပြောတယ်အဲ့ဓာရီအကုန်လုံးကိုတဲ့မြေကြီးတွင်းတို့ပြီးတော့မြုပ်ပြက်လိုက်တဲ့ဘယ်သူမှမစားစေနဲ့တဲ့။ဘာဖြစ်မှမို့လို့လဲ။တာမန်လူတယောက်ယောက်စားရဲ့။အစာမချေနိုင်ဘူးတဲ့။သုံးသားရဲ့နောက်ဆုံးဆန်းကိုဘုရားကလွှဲတခြားလူသားတွေယဟန်တွေစားရဲ့အဲ့ဒါအစာမချေနိုင်ဘယ်လိုအစာကြည်စည်းမျိုးစုံကိုပဲစားစားအဲ့ဒီနတ်သက်ကြဝလာတပေါင်းကနတ်တို့ဝိုင်းသေးတဲ့နတ်ဩဇာတွေကများလုံးလို့ဘုန်းကြီးတို့ရဲ့ပါမန်ခန္ဓာကိုယ်မှာရှိတဲ့အစာကိုချက်တဲ့ဓာတ်ဘုန်းကြီးတို့ပိဋကအတိုင်းပြောရင်ပါစကတေဇောပေါ့လူသားမန်တို့ရထားတဲ့ပါစကတေဇောသည်နတ်တို့ရဲ့အစာကိုမချက်နိုင်အဲ့ဒါဘုရားမြတ်စွာရပ်ထားတဲ့ပါစကတေဇောကတော့ဘာကိုမဆိုးခဲအစာမျိုးကိုမဆိုးချက်နိုင်အဲ့တော့ခန္ဓာကိုယ်ထဲမှာဓမ္မရေးအတွက်လိုအပ်တဲ့အထောက်အကူတွေအများကြီးထဲမှာခုဘုန်းကြီးပြောနေတာတစ်ခုတည်းပဲအစာကိုခြေချက်တဲ့ဓာတ်ပါစကတေဇောညံ့လောတဲ့ပုဂ္ဂိုလ်ဟာဘာဖြစ်လဲယောဂသိက္ခူတာပဲဒါကြောင့်ဆုံးတဲ့ရဲ့ဆွမ်းကိုသံဃာတော်များစားလိုက်ရင်အစမတည်ယောဂံနဲ့သံဃာတော်တွေအလုံးပြန်တော်မူကုန်ကြမှာအဲ့ဒါဆိုရင်တော်မူလို့မြတ်စွာဘုရားကမြေကြီးတွင်းတို့ပြီးတော့မြုပ်ပြေးတဲ့ကြံနေတဲ့သားနဲ့အနာသံဃာတော်တွေမစားလိုက်ရတာပြိတ္တာကြီးဘာဖြစ်တာလဲလို့ဆိုတော့အစာချစ်တဲ့မိဒညံဖြင်းမှုကြောင့်နတ်သုတ်တာကိုမစားလိုက်ကြရအောင်ဒီကနေ့ဆရာမအဲမှာဘုန်းကြီးကတောင်းခြင်းပါတယ်နတ်သုတ်တာကိုခြေချက်နိုင်တဲ့ဆေးလေးများရှိတယ်ဘုန်းကြီးပြေးကြတော့မှာနတ်တွေထာနတ်သုတ်တာတောင်းပြီးတော့တခါတလေစားကြည့်အောင်ဘယ်မှမတောင်းမရရင်လည်းတောင်းရုံသွားအောင်ပါပဲအာရုဇ္ဇပါရမလာဘံဘုရားအလောင်းတော်ရတ္တောရိယာနဲ့လက်ဆက်ဒိမြန်ပြီးတော့သမီးတော်သုဒ္ဓရဏကအလောင်းတော်မိသိတ္တကိုလွေရသည်ဇာဏံဆောင်းရသည်ဇာဏံမိုးရသည်ဇာဏံအန်းဆောင်သုံးဆောင်ရသည်ဥဒု၃မျိုးနဲ့လျော်အောင်ဆောက်ပေးပြီးတော့အယံမိဗျာငယ်ပေါင်း၄ပေါင်းနဲ့ခြံရန်ထားယောဂဆွဲပြီးတော့ပိန်ချုံချိနဲ့နေတဲ့ပုဂ္ဂိုလ်တယောက်အနေနဲ့အဲ့ဒီလိုကံမဂုဏ်မျိုးကိုဘယ်လိုနှုတ်ခံစားမလဲကမ္မခြင်းဟာအရေးကြီးတဲ့အကြောင်းပေါ့အဲဒါကြောင့်ကာမဂုဏ်ကိုအဆုံးစုံကြွရရင်အဲ့ဒီအသည့်ဘုန်းကြီးတို့ပရိသတ်ကြီးစဉ်းစားကြည့်ပါယူပါတ္တဂန္ဓရသဖုဒ္ဓပါအဲ့ဒီအရာပါ၅မျိုးကိုခံစားခြင်းတဲ့ပုဂ္ဂိုလ်ကြီးဘာကောင်းပါလဲကျမ္မာကြီးကောင်းပါခံစားနိုင်အရှာအဝေးကောင်းလို့ကံဉာဏ်ဝရိယကောင်းလို့ဘလောက်ပဲဘာတွေပဲရရယောဂဆွဲနေတဲ့ပုဂ္ဂိုလ်တဲ့ဒီစည်းစိမ်တွေအချင်းနှိပဲဒါကိုရည်ညွှန်းပြီးတော့ဘုရားရှင်ကိုတော်မြတ်ကအာရောဇ္ဇပရမလာဘမဟာရာဇသမုဒိနာဩမင်းမြတ်လာဘလအပေါင်းတို့တွင်အာရောဇ္ဇပရမအနာကင်းငင်ဆိုတဲ့လက်ကလွန်ကဲတယ်ဘုန်းကြီးတို့မြို့ကောင်းကမြို့ကောင်းသမီးတွေကြာကြာမလေးကြာဘူးနေတဲ့ဇလုံးနဲ့တော့ဘုန်းကြီးရွတ်နေတဲ့ဇလုံးနဲ့တခြားစီဖြစ်နေလိမ့်မယ်ထင်ပါတယ်ဘ ဘုန်းကြီးတို့ကပါဠိတော်အရှိအတိုင်းကြွတာပါပါဠိတော်မှာအာရောကြပရမလာပါဒါပဲရှိပါတယ်ဒီကနေ့ဘုရားကို confirm ထပ်လုပ်ခဲ့သေးတယ်သိချာရဲ့လားလို့ဓမ္မပဒအဋ္ဌကထာမေဇီမပါဏာသပါဠိအဋ္ဌကထာကျမ်း3ဆောင်မှာတညီတည်းပဲဆိုတယ်အာရောကြပါရမလာပါဒီလိုပဲဆိုပါဒါပါဠိတော်အာရောကြံပရမံလာဘံလို့ဒီလိုတော့မဆိုထားဘူးဒီတော့ပါဠိတော်အရှိအတိုင်းဘုန်းကြီးတို့ပြောပါတယ်လောကဝဟရကတော့ဒါဘယဟောကိုပြင်နာလို့ဆိုရင်တော့ဘုန်းကြီးတို့မပြင်ရဲဘူးပေါ့ဗျာလာဘလက်တကလက်တို့ထက်အာရောကြပါရမအနာကိဉ္စင်းကလွန်ကဲတဲ့လက်တမျိုးပဲကျမ်းမာရင်ရသမျှအကုန်လုံးခံစားနိုင်လေတဲ့ဒနာလာဘအလားရသလာဘကိတိလာဘဘာလာဘဖြစ်ဖြစ်ရသမျှရကျင်နိုင်ရကျမ်းမာတဲ့ပုဂ္ဂိုလ်တွေအကုန်လုံးအဆင်ပြေတယ်မကျမ်းမာဘူးဆိုလို့ရှိရင်ရတာလေဘာမှခံစားနိုင်ခြင်းမရှိဘူး။ဒါကြောင့်အမျက်ဆုံးသောလက်သည်ပရိသတ်ရဲ့ကျမ်းမာခြင်းပဲ။ဒါတစ်ခုပေါ့။ပန္တုဋ္ဌိပရမန္တနံပန္တုဋ္ဌိရောင်ရဲ့ခြင်းတင်တိန်ခြင်းသည်ပရမန္တနံလွန်ကဲတဲ့ဥစ္စာပစ္စည်းပဲမောင်မြတ်တဲ့ဥစ္စာပစ္စည်းပဲဒီဥစ္စာတွေရှိတယ်မရောရဲမတင်းတိမ်တည်းကာလပါလုံးအဲ့ဒီပစ္စည်းရှိတဲ့ပုဂ္ဂိုလ်ကဘလောက်ရှိရှိမချမ်းသာမရောရဲမတင်းတိမ်တဲ့ပုဂ္ဂိုလ်အတွက်ဂတိကဒဘီလီယံမီလီယံဘလောက်ပဲရှိရှိသူသူကမချမ်းသာလေများစွာပိုင်တဲ့လေပိုင်ရှင်တယောက်ရဲ့အိမ်မှာလင်းလုံးနိုင်တဲ့၁၆နှစ်အရွယ်လောက်ကစပြီးတော့လင်းလုံးသားအဖြစ်နဲ့လုပ်ကင်လာခဲ့တဲ့လင်းလုံးသားကြီးတယောက်ရှီဟောင်းစကားနဲ့ပြောရင်လဲကျွန်တယောက်တစ္ဆာရှိရှိလှုပ်ပေးတာအဲ့ဒီတည်ရင်လှုပ်လာတာတဲ့နှစ်ပေါင်းကို50 60ကြာပြီသူအသက်60ကျော်အိုးသွားတယ်အဲ့တော့လဲပဲရှင်တည်ကမင်းငါ့လေလှုပ်ပေးလာတာကွာတစ္ဆာရှိရှိနဲ့နှစ်ပေါင်းဒီလောက်တောင်ကြာတယ်ကျေးဇူးတင်သိတဲ့နာပဲမင်းချမ်းသာစွာနေပြီတော့သားရသမီးတွေကိုလှုပ်ခိုင်းချမ်းသာစွာသွားချမ်းသာစွာသာငါလည်းမီလေလုပ်သားကြီးကိုလည်းပိုင်ခြင်းကလည်းမီပြေးပြီးတော့အငိမ့်ဆန်းယူစေတာသူ့အိမ်လှုပ်လာတာနေ့လည်50ရှိသွားအဲ့တော့မင်းငါလူချင်းတလောက်ပေးမယ်ငါမြည်ကြီးငါအများကြီးပိုင်ဆိုပြီးတော့သူ့ကိုခေါ်သွားတယ်သူတချောင်းကင်ခဲ့ဒုက္ခလေးလေးချောင်းကင်ခဲ့လေတဲ့ခေါ်သွားလေခွေကြည့်လိုက်ကြတော့ကင်ဒီဒီနေရအစပဲအစစားတဲ့နေရာမှာဒုတ်တချောင်းငုတ်တချောင်းရိုက်သူလေးနဲ့ဆိုတော့တော့တော့တော့ရိုက်ခိုင်းဒါမင်းပိုင်တဲ့မြေဒီကကကဲဘယ်မှာဆုံးကျင်တယ်လဲမင်းလိုချင်တယ်လို့လိုချင်တဲ့နေရာအတိသွားသွားပြီးတဲ့အဲ့ဒီငုတ်ကိုမင်းရိုက်လိုက်အဲ့ဒီငုတ်လေးငုတ်ရဲ့အကြာဟာဘာဖြစ်လဲသူ့ပိုင်နဲ့လည်းပဲဆိုလည်းပိုင်ခင်ကဒေလုသားကြီးကိုမြေပေးတာအဲ့တော့နှစ်ယောက်သားရတဲ့နေရာမှာငုတ်ရိုက်တယ်တုတ်တုတ်တုတ်ဆိုရိုက်ကြတော့ဟုတ်ပြီဒါအစပဲလောက်လိုချင်တယ်လဲလိုချင်တဲ့လောက်ယူဆိုတော့သူကလှမ်းကြည့်တော်တော်လေးကြည့်ပြီးတော့မျက်စိတစ်စုံပြေးပြီးတော့ငုတ်ကလေးရိုက်မလို့ရွယ်လိုက်ရွယ်ပြီးတော့နောက်ပြန်ကြည့်အံတဲ့ဤကလောက်တည်းရှိသေးတယ်နည်းနည်းနေသေးတယ်လို့ရှိပြည်ပြန်တယ်နေဤကလောက်ရောက်နောက်ပြန်ကြည့်တော့ဟာရှိတူသွားလိုက်နောက်ပြန်ကြည့်လိုက်နေသေးတယ်သူပြေးလိုက်နောက်တော့ပြေးတာနေတယ်ဟိဆိုပြီးတော့တခါတည်းမာရသွန်ပြေးသလိုသုတ်ချတဲ့အတင်းပြေးပြီးတော့မြေကြီးအပြေကြီးရောက်အောင်ပြေးတာသူနဲ့ငုတ်ကိုကန်ပြီးတော့ပြေးရင်ပြေးရင်နဲ့နောက်ပြန်ကြည့်နေသေးတယ်ဆိုပြေးလိုက်နေသေးတယ်ဆိုပြေးလိုက်နောက်ပြန်ကြည့်လိုက်ငုံရိုက်ဖို့နေရာရှာလို့မရဘူးပြင်းပြင်းပြင်းပြင်းပြင်းနဲ့အဲ့ဒီလိုအမောဆုပ်ပြီးတော့ပြေးသွား ဘုန်းကြီးတို့အမျိုးကောင်းလားအမျိုးကောင်းသမီးတွေငုတ်ကလေးရိုက်နိုင်ပြီလားလို့မေးရဲ့ဘယ်လိုပြောမလဲလောဘကို limit ဘယ်လိုလုပ်မလဲနော်လောဘကကို limit မလုပ်နိုင်အဲ့ဒါပြိဒုက္ခပေးတာတန်တုတ်သီးဆိုတာကလောဘကို limit လောက်တာတန်တုတ်သီးဆိုတဲ့ဒီ contentment is highest blessing ဆိုပြီးတော့မင်္ဂလာသုတ်တာများမှာဟောတယ်ကလေးတွေသင်ကြတာကုနေရသည်ဆိုတော့ကလေးတွေအတွက်ဘာသာရေးအခြေခံညီချင်းမှုသင်တဲ့ဆိုဘုရားဝင်မင်္ဂလာသုတ်တွေသင်ကုန်ပြီအဲ့တော့ဘုန်းကြီးတို့ရှားဝင်ကြီးတွေကဩဒါမင်္ဂလာသုတ်ဆိုတာကလေးသင်တာဆိုပြီးတော့လူကြီးတွေကမသင်ကြဘူးလူတော်ကလူကြီးတွေသင်တာပိုလို့တယ်ကုဒီစလုံးလေးတစ်လုံးပဲကြည့်ပါမန်တုတ်ဒီဆိုတာမလောက်တာလဲမေးရင်ဒီကနေ့မှတ်သွားပါမကြိုက်ရင်ပြန်ပြီးတော့မကြေတတ်ရင်ဘုန်းကြီးတို့အချိန်ပြေးလာမင်းနဲ့လောဘကို limit လောက်တာအဲ့ဒီလောဘကို limit မလုံးနိုင်ဘူးဆိုလို့ချိန်တယ်ကံပတ်ချက်မလုံးနိုင်ဘူးဆိုလို့ချိန်တယ်ဟိုမြည်ကြီးပေးနေတာငုံမရိုက်နိုင်ပဲနဲ့ဟိုမြည်ကြီးရှာဖွေမြည်ကြီးယူတဲ့ပုဂ္ဂိုလ်ဟာငုံမရိုက်နိုင်ပဲနဲ့သိသွားသလိုပဲမယောင်ရဲ့မတင်းနိုင်တဲ့ပုဂ္ဂိုလ်အတွက်ဘလောက်ပဲရရအဲ့ဒီပုဂ္ဂိုလ်ဟာရသမျှဒုက္ခကြီးဖြစ်ရောင်ရဲ့ကျင့်တတ်တဲ့ပုဂ္ဂိုလ်ကြတော့နည်းနည်းလေးရတာလေးကိုကျင့်တတ်တယ်လောဘကိုကန့်သတ်နိုင်တဲ့အတွက်ကြောင့်သူကမသိလေချမ်းသာအဲဒါကြောင့်မယောင်ရဲ့မတင်းတိမ်သမျှဗဒေသရာဇာလည်းပဲမချမ်းသာဘူးဧကရာဇာလည်းမချမ်းသာဘူးသက္ကဝတိရာဇာလည်းမချမ်းသာဘူးမဒေသရိဧကရိသက္ကဝမင်းမြင့်ကြီးတွေဒီလောက်ပိုင်ထားပြီမဲ့လောဘကိုမထိမ့်သိမ့်နိုင်ရင်မချမ်းသာဘူးတဲ့အဲဒါကြောင့်ချမ်းသာအစစ်အဥ္စာပစ္စည်းအစစ်မှန်ကန်သောဥ္စာပစ္စည်းမွန်မြတ်သောဥ္စာပစ္စည်းဆိုတာဟာကြောင့်ရဲ့တင့်တိမ်ခြင်းသည်သာလင်မမြတ်သောဥစ္စာတန်တုတ်တိပရမန္တနာတန်တုတ်တိကြောင့်ရဲ့ချင်းတင့်တိမ်ခြင်းအဲ့ဒီတရားဟာပရမန်မမြတ်စွာသောဒဏ္ဏဥစ္စာပစ္စည်းပဲအမြတ်ဆုံးသောလတ်သည်အာရောက်ကြအမြတ်ဆုံးသောဥစ္စာသည်တန်တုတ်တိနောက်နံပါတ်3မှာကအမျက်ဆုံးသောဆွေမျိုးဆွေမျိုးတွေ7400လောက်ရှိပြီမဲ့တယောက်နဲ့မှမရင်းနှီးဘူးတယောက်နဲ့တယောက်အကူအညီဆွေမျိုးချင်းချင်းမပြီးကြအဲ့ဒါတွေမကဘဲနဲ့ဆွေမျိုးချင်းချင်းဘယ်သူနဲ့ဘယ်သူနဲ့မှမတည့်ကြဘူးဆိုရင်ဒါဆွေမျိုးကိုမဟုတ်တော့ဆွေမျိုးအစစ်ကဘာလဲလို့ဆိုတော့အကျွမ်းတဝင်ချစ်ခင်ခြင်းဝိပါပခေါ်သွေးသားနဲ့ဆက်တဲ့ဆွေမျိုးမဟုတ်ပေမဲ့လည်းပဲသိမ့်အကျွမ်းတဝင်ချစ်ခင်ခြင်းသီးလာပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာဆွေချင်းမျိုးချင်းပါပဲလေဝိပါပပရမညာတိညာတိဆွေမျိုးဆိုရမှာလည်းပဲဘယ်စီမျိုးကအမြတ်ဆုံးလဲဆိုရင်ဝိသာပပါရမချစ်ချွမ်းဝင်တဲ့ပုဂ္ဂိုလ်ဒီသာလည်းရင်အမြတ်ဆုံးဆွေမျိုးပဲကျောကဆွေမျိုးမေ့တောင်းနေတယ်ကိုယ်ဆွေမျိုးပဲချိန်မှတောင်းမသိကြဘူးဆွေမျိုးမဟုတ်ပဲနဲ့ဆွေမျိုးတော့ရင်းနှီးကြတာဒီလေအများကြီးရှိတယ်အဲ့လိုတည်ရင်တည်းနည်းရှိပြီးတော့တယောက်နဲ့တယောက်အပေါ်မှာဆင်းရဲလေအတူတူချမ်းသာလေအတူတူအဲ့လိုစိတ်ဓာတ်မျိုးနဲ့နေနိုင်ကြပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာသေတာမဆက်ပေမဲ့ဒါအမြတ်ဆုံးစေမျိုးပဲတဲ့။ဘောင်းတင်ဆက်ဆံကြတဲ့နေရာမှာမိမိရဲ့အကျိုးစီးပွားအတွက်ကြည့်ပြီးတော့ပေါင်းသင်းတာမဟုတ်ပဲသူ့ကိုငါဘယ်လိုအကူအညီပေးရမလဲလို့ဆိုပြီးတော့သူ့မှာလိုတဲ့အချိန်ကိုယ်စီမိမိတွေအကူအညီပေးဖို့ရအစင်းတဲ့အနေထား ရှိရမယ်နောက်တခါမိမိမိတ်ဆွေဤဆွေမျိုးဤသယုဝဲအတ္တကိစ္စများကိုမိမိကကူညီ၍လျှော့ဝဲပေးနိုင်ရမယ်မိမိမိတ်ဆွေများဆွေမျိုးများဤလျှော့ဝဲအတ္တကိစ္စတွေကိုမိမိကဖော်ထုတ်တယ်ဆိုလို့ရှိရင်ဒါမိတ်ဆွေဆွေမျိုးတွေမှာရုပ်တဲ့အဖြစ်ကိုရောက်သွားတယ်။သင်္ကလဝါရပုဂ္ဂိုလ်ဖတ်ကြည့်ပါ။နောက်တစ်ခုကဘေးဒုက္ခတစ်ခုခုကြုံလာရင်ရှည်တန်းကရောက်လာရမယ်တဲ့။နောက်နံပါတ်၄အချက်ကတော့ဆင်းရဲလေပင်အတူတူဖြစ်ရမယ်။ချမ်းသာရင်လည်းအတူတူပဲနေရမယ်။သံဃာတော်အတူတူရှိကြပြီဆင်းရဲဆုံးခွာသွားပြီဆင်းရဲတဲ့အခါခွာသွားပြီဆိုရင်လည်းအဲ့ဒါဆွေမျိုးဆင်းရဲမိတ်ဆွေဆင်းရဲမပါဘူးမိတ်ကောင်းတို့ဤအင်္ဂါ16ပါးတည်းကကိုဘုန်းကြီးတို့၄ပါးရွေးပြောထားသူဤအကျိုးအတွက်သာလည်းရင်ရည်ညွှန်းပြီးတော့သူ့ကိုပေါင်းတာသူဤလေးဝတ်တဲ့ကိစ္စတွေကိုကိုကလေးဝတ်ပေးမယ်သူ့မှာဘေးဒုက္ခကြုံလာရင်ကိုရှိကနေပြီးတော့ရည်တည်ပေးမယ်။သူ့ဆင်းရဲရင်ကိုလည်းပဲအတူတူသူနဲ့ပဲဆင်းရဲခံမယ်။အဲ့ဒီအရေးချင်းလေးပါးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကအကောင်းဆုံးမိတ်ဆွေပဲ။ဒါဝိသဘာပရမညာတိ။သင်္သာဆက်တဲ့ဆင်မျိုးပြင်ဖြစ်တဲ့အခါအဲ့ဒီလိုစိတ်မျိုးအဲ့ဒီလိုအရေးချင်းမျိုးမရှိခဲ့ဆင်မျိုးလည်းမဟုတ်မိတ်ဆွေလည်းမဟုတ်ဒါကြောင့်တတိယအမျက်ဆုံးတရားကတော့အကျွမ်းတဝင်ချစ်ခင်သူသည်အခုလိုပြောပြထားခဲ့တဲ့မိကောင်းတို့ရဲ့ဂုံရည်ချင်း၄မျိုးနဲ့ပြည့်စုံသူသည်ပါတယ်လေအမျက်ဆုံးသောဆွေမျိုးပါပဲတဲ့။နောက်နံပါတ်၄မှာနိဗ္ဗာဏံပရမံဒုက္ခံနိဗ္ဗာဏံနိဗ္ဗာန်သည်ပရမံလွန်ကဲ့သောဒုက္ခံဒုက္ခပါပေသည်ကာမဂုဏ်လည်းပဲချမ်းသာတာပါပဲ။ဒါပေမဲ့လည်းလူကာမဂုဏ်နဲ့နတ်ကာမဂုဏ်ရှင်ကြည့်နတ်ကာမဂုဏ်ကပိုချမ်းသာတယ်။လူတို့ရဲ့ကာမဂုဏ်ကဆင်းရဲဒုက္ခများစွာအရင်အနည်းလုံးမှချမ်းသာဒုက္ခနည်းနည်းပဲရ။ဒါကြောင့်ဒီနားလည်ပါတယ်နော်။ဆင်းရဲဒုက္ခတွေများစွာနဲ့ရင်းနှီးမှချမ်းသာဒုက္ခလေးဘလောက်ပဲရ။investment ကတော့အများကြီးပဲဆင်းရဲဒုက္ခတွေကိုပြောင်းနိုင်ရတယ်။ဟိုဘက်မှာရလာတဲ့ interest ဆိုတဲ့ happiness ကတော့နည်းနည်းလေးပဲ။ဒါလူလောက။ဘာကြောင့်လဲဆိုတော့ကံအားနည်းလို့တဲ့။ဘာဖြစ်လို့။ကံအားနည်းကံအားကောင်းတဲ့နတ်တို့ကြတော့ပြိတ္တာကြီး။ဘာမှအရင်အနည်းဒီသီတတိကြအောင်လုံးလိုက်ရတာရေလို့မရှိပဲနဲ့ကံအားကောင်းတဲ့နှတ်တို့ကြတော့လူကျင်တဲ့စည်းစိမ်ချမ်းသာဟာအစင်တဲ့သို့တော့အဲ့ဒီနှတ်စည်းစိမ်နှတ်ချမ်းသာဆိုတာကြပြန်တော့လည်းပဲနှစ်ပြီ6ချက်စလုံးကိုခြုံရည်သာကြည့်လိုက်ဘုန်းကြီးတို့ပရိသတ်ကြီးခံစားရင်ခံစားရင်ခံစားရင်သူကလည်းပဲအဲ့ဒီခံစားမှုတည်းမှာပူလောင်မှုတွေရောဝင်လာလူတို့ဤဒုက္ခကတော့ဒုက္ခများစွာနဲ့ရင်းနှီးမှနည်းနည်းပဲရ။နတ်တို့ဤဒုက္ခကတော့ဒုက္ခများစွာမရင်းနှီးရပါဘူး။ဘာလဲ။ကံမင်းအရင်နှီးရှိတယ်နော်။ကံကိုအရင်နှီးပြုရတဲ့နတ်စည်းစိမ်ကိုခံစားရင်ခံစားရင်အဲ့ဒီတွေဘာတွေဝင်လာ။ပူလောင်မှုတွေရောဝင်လာ။ဒီကာမဒုက္ခကိုခံစားတဲ့ဒုက္ခဝေဒနာထဲမှာကာမတဏှာကလောင်ပြီးတော့လာတာ။နာစည်းစိမ်မှာဒါရှိတယ်။ဒါကြောင့်မင်းထွေးတီးကြပြီးတော့နေမဝင်ငယ်ဘုရားစီကြောက်လာတဲ့ဒုပ္ပတ္တိကိုအကုန်လုံးကြားဖို့ပါ။နတ်ဗြဟ္မာမြတ်တရားနာဆိုတာသံဃောင်းကျော်မှတရားနာတယ်။တသောဘုရားရာဇကျိုးအရှိပဲ။ဝေဒိယကတောင်ကြီးအိန္ဒသာလလင်ကူမှာနေနေတော့ကနေမဝင်သေးဘူး။ဘာကြောင့်သားတွေနွားတွေကိုမောင်းပြီးတော့အိမ်ပြန်တော့ရှိသေးတယ်။တခြားချွေးတီးတီးကြပြီးတော့ဘုရားစီအစိုးရောက်။ဘုရားကစီမိတယ်ဟဲ့တခြားဘာဖြစ်လို့လဲလို့ဆိုတော့တပည့်တော်နတ်သက်ချွေတော့မှာမို့လို့တဲ့မသေးခင်လေးအဲ့ဒါတရားနာခြင်းလို့ပါ။ မယ်တရားအဲ့လိုလားသေကနီးလေးသူဘာလို့ချင်လို့လဲတရားနာသွားချင်ဘုရားကကြည့်လိုက်တော့ဟုတ်တယ်နတ်သက်ကျွေသေတော့သဘေကကြည့်လိုက်တော့ချွေးကိုဒီဒီကြမျက်နာလဲညှိုးနေပြီခန္ဓာကိုယ်ကအဝတ်တွေကလည်းအယောင်တွေမှိန်နေပြီကိုယ်ရောင်တွေလည်းမှိန်နေအကုန်လုံးကိုပုံပြက်ပန်းပြက်ဖြစ်လူလူပြောရင်သေတော့မသေးသေးဘူးမျက်နာကပါဖြစ်နေဩသကြီးမျက်နှာကြီးကမသာဘူးဆိုတော့မသေးခင်တည်းကမျက်နာမသာဖြစ်အဲ့ဒီသဘောပဲမျက်နာမသာဘူးဆိုတာအဲ့ဒါပဲမသေးခင်သေသေတော့မသေးသေးဘူးမျက်နာကြီးမသာဘူးဆိုတော့မမျက်မသေးခင်တည်းကမသာဖြစ်အဲ့လိုဖြစ်လာတာအဲ့တော့ကြာမင်းကငါ့ဇာဘရားကိုယ်တော်များကဟောလိုက်တာပြိဿာကြီးသူ့မေကောအလျော်စွာဟောတာမေကောက14ခုမေးတယ်98အလဲကောင်းပါဝေဒနာနဲ့တဏှာအဲ့ဒီအနာအယောက်တရားမဲဟာသောတာပန်ဖြစ်တယ်နေမဝင်သေးဘူးဆိုကြီးသောတာပန်ဖြစ်ပြီးဘုရားကြည့်ချက်ချင်းပေးတာပေးပြီးတော့တရားအစ်စ်ပြန်ဖြစ်တာကြံပြီးပြီးတော့ကြံနေတဲ့မိဂွန်ခုနှစ်ခုကိုဆက်မေးပြီးတော့တရားနာပါတယ်ဒီကအားဟောစရာကောင်းတာကတကြောဩဘဝနဲ့တရားကိုတဝဲနာတကြောပြုဘဝနဲ့တရားကိုတဝဲနာသူလူဆန်းဆန်းကဒီတရားတယောက်ပဲရှိတယ်တရားတစ်ပုဒ်တည်းကိုနှစ်ဘဝနာပါအဲ့တော့မြတ်စွာဘုရားဟောတော်မူတဲ့တရား14ပုဒ်ဆုံးတော့တရားကဘယ်အထိဟောလဲဆိုယဟန္တာဖြစ်တဲ့အထိခေါ်တာတဲ့တရားယဟန္တာဖြစ်လာလို့ဆိုတော့မဖြစ်ဘူးသောတာပန်နဲ့ရတယ်သိပြီးတဲ့တရားကဘုရားရှိသောတာပန်အနေနဲ့တရားပြန်လဲဖြစ်ကြရောကြံနေတဲ့တရားတဝက်ကိုသူသိသိစိတ်မဝင်စားတော့ဘူးသူသိစိတ်မဝင်စားတော့ဘူးဖြစ်ပုံကတရားရှိတယ်ကွာတရားသိရင်ကောင်းပါအဖြစ်လို့လေသူလူကျင်တာကရသွားတယ်သူလူကျင်တာကနိဗ္ဗာန်မဟုတ်ဘူးလေအဲ့ဒီတရားစည်းစိမ်ပြန်ရကျင်တာအဲ့ဒါပဲဒီတော့ဇာဝင်ကြီးတွေကိုမမေးပါဘူးဒီကနေ့ဘာကြောင့်တရားပွဲလုပ်လဲဆိုတာမမေးပါဘူးတရားမင်းမှာတော့ဒီလိုဖြစ်ထုံးတော့ရှိဘူးလေမမေးပါဘူးနော်အဲ့ဒါကြောင့်မို့ဘာပြောကြမလို့ပါဘူးတရားကတကယ်တရားနာခြင်းလို့မဟုတ်ဘူးငါသိတော့မယ်သိသိတရားပြန်ဖြစ်အောင်မလားမဖြစ်ဘူးတရားမဖြစ်ရင်ဘာစွန့်လို့อ่ะသူ့မှာမိဖုရားကြီးကအကြီးက၄ယောက်ရှိတာနော်အကြီးစား၄ယောက်ရှိတာအငယ်သားကဘယ်လောက်ရှိလဲဆိုတော့နှစ်ကလေးနဲ့၅ဆန်းတော့ရှိတယ်အဲ့ဒါဒီစွန့်လို့ရမှာဆိုလို့ချေးပြန်လာတဲ့တရားတဲ့ပရိသတ်ကြီးဒီဒါကြောင့်နတ်တို့ရဲ့ကာမဟာခံစားရင်ခံစားရင်ဘာဝင်သွားတယ်လဲဆိုတော့ပူလောင်မှုတွေဝင်လာတယ်เนาะသူ့ဗြဟ္မသုတ်မှာလည်းဒီတိုင်းပဲသူ့ဗြဟ္မနတ်သားနတ်သမီးတစ်ထောင်နဲ့ပြောနေတော့900ကအောက်ကပန်းတီလို့ပန်းဆက်900ကပန်းပင်ပေါ်ပန်းခုတခြင်းဆိုတော်တော်ကြာပန်းပင်ပေါ်ကတခြင်းတန်ဒီအကုန်တိတ်သွားဟာဟိုကောင်မကြီးအတန်တိတ်သွားပြီဘယ်ရောက်ကုန်တယ်ကြည့်လိုက်တော့ပန်းမယ်ပေါ်မှာနတ်သမီး900တရားမှမရှိဘူးအကုန်လုံးသိပြီးအဝိဇ္ဇိရောက်ရုပ်တရက်သေးကုန်လာအဲ့တော့သူ့မြမနတ်သားကြီးကဟဲခုပျော်တော့ခုချက်ချင်းငရေရောက်ချောက်ဆရာကြီးပါတကားဆိုပြီးတော့အဲ့ဒီနတ်တော်ဥယျာဉ်ကနေထွက်ပြေးသွားပြီးတော့သူလည်းပဲဘုရားရှင်ရောက်သွားတာပူလောင်လှကြည့်မြတ်စွာဘုရားထိတ်လန့်ပွေကောက်လှကြည့်ဘုရားပူလောင်ခြင်းထိတ်လန့်ခြင်းကင်းတဲ့တရားဟောတော်မူပါသောတော်မှာနိညာတရာဘောဇတပါသာနိညာဒိန္ဒရိယသံဝရနိညာတရာသဗ္ဗနိဗ္ဗေကာသုထိန်သဗ္ဗတိပါဠိနာဘုဇင်တရား9ပါးကလည်းမင်းတို့အေးချမ်းကြောင်တရားငါမမြင်ဘူးဆိုတော်မှာသူ့ဗြဟ္မာလည်းပဲအေးချမ်းသွားတာအဲကြောင့်ခြုံလိုက်ကြပါစို့လူကာမကတော့ဗါတယ်လေဒုက္ခများစွာရင်းနှီးမှသမ်းသာဒုက္ခနည်းနည်းရနတ်ကာမကတော့ဒုက္ခများစွာမရင်းနှီးရပါဘူးကံပဲအရင်အနည်းရှိတယ်ဘလောက်ပဲခံစားရစေကာမှုပူလောင်ခြင်းနဲ့အဆုံးသတ်တယ်ဟုတ်လား ဒါဖြင့်မြေမာချမ်းသာမြေမာချမ်းသာကြတော့အဲ့ဒီကာမကိုခံစားတဲ့ကာမိတ်ဆန္ဒကိုဇန်နဲ့ဖယ်ထားတာနားလည်အောင်သိချင်မှတ်ပါနော်လူကာမကလည်းကာမိတ်ဆန္ဒနဲ့တွဲပြီးတော့ဝေဒနာနဲ့ခံစားတယ်နတ်ကာမကိုလည်းပဲနတ်တို့ကကာမိတ်ဆန္ဒနဲ့တွဲပြီးတော့ဝေဒနာနဲ့ပဲကာမဒုက္ခကိုခံစားတယ်နော်မြမာရီခံစားတဲ့ချမ်းသာကတော့ကာမိတ်ဆန္ဒကိုခွာပြီးမှခံစားတာလူတဲ့နတ်ကတော့ကာမိတ်ဆန္ဒနဲ့တွဲပြီးတော့ခံစားတာဝေဒနာချင်းမတူဘူးနော်လူတို့ရဲ့ဝေဒနာနတ်တို့ရဲ့ဝေဒနာဒီကာမကိုခံစားတဲ့နေရာမှာဘာပါလဲကာမိတ်ဆန္ဒကာမတဏ္ဍာပူလောင်မှုပါတယ်မြမာကြီးတွေဇန်ချမ်းသာခံစားတာကြတော့ကာမိတ်ဆန္ဒကာမတဏ္ဍာကိုဇန်ကဖယ်ပြီးမှခံစားတာဆိုတော့သူတို့ကပို့ပြီးတော့မအေးချမ်းဘူးလားလူတွေသမင်းစားဆိုလက်နဲ့ဆုပ်ဆုပ်စားရတာမြမပြီမှာမရှိဘူးလူတွေနဲ့တည်းယောက်ျားမိန်းမပွေ့ပက်ပြီးတော့ကာမဂုဏ်ခံစားတာမျိုးမြမပြီမှာမရှိဘူးဘာကြောင့်လဲကာမိတ်ဆန္ဒကိုပယ်ပြီးပြီဖြစ်ခြင်းကြောင့်လူနဲ့ခံစားတဲ့ကာမဂုဏ်မျိုးမြမပြီမှာမရှိဘူးဒါဖြင့်သူကဘာနဲ့ဘာခံစားလဲဆိုတော့ဇံချမ်းသာကိုပရိသတ်ကြီးဒုက္ခဝေဒနာသောမနတဝေဒနာနဲ့ခံစားတယ်အစင်မြင့်တဲ့ဇံကြတော့ဥပေက္ခဝေဒနာနဲ့ခံစားပါလေဒုက္ခဝေဒနာမရှိဘူးဟုတ်လားအဲ့ဒါကြောင့်မို့လို့လူချမ်းသာတဲ့နတ်ချမ်းသာကပါတယ်နတ်ချမ်းသာတဲ့ဇမချမ်းသာကပါမြမချမ်းသာဘလောက်ပဲတာလွန်တယ်ပဲပြောပြောသူတို့မှာ limit ရှိတယ်သက်တမ်းရှိတယ်နော်မြမချမ်းသာကိုခံစားတာဇန်ချမ်းသာကိုခံစားတာဘာနဲ့လဲဆိုရင်ဝေဒနာနဲ့ဘာနဲ့လဲပထမဒုတိယတတိယဇန်အထိဒုက္ခဝေဒနာသတုတ္တဇန်ကြတော့ဥပေက္ခဝေဒနာဝေဒနာနဲ့ခံစားတာဝေဒနာသည်အလုံးသိတဲ့ခန္ဓာ၅ပါးနော်အနိစ္စဆိုရင်ခန္ဓာ၅ပါးကိုပဲပြောတာမဟုတ်ဘူးလားဒုက္ခလို့ဆိုရင်လည်းခန္ဓာ၅ပါးကိုပဲပြောတာနတ်တို့ရဲ့ဝေဒနာအနိစ္စမရောက်ဘူးလားယဒအနိစ္စတန်ဒုက္ခအနိစ္စရောက်သမျှဟာဒုက္ခကြီးပဲတဲ့အဲ့ဒါရှုတာဟုတ်လားအနိစ္စရောက်သမျှဘာကြီးလဲဒုက္ခကြီးပဲမြမာတို့ဤဝေဒနာသည်အနိစ္စရောက်တဲ့ဝေဒနာမျိုးမဟုတ်လို့မြမာခံစားတဲ့ချမ်းသာလည်းပဲဒုက္ခပါပဲတဲ့အရိယာအမြင်မှာပဲမြင်မယ်လားတော့ပုထုဇဉ်အမြင်ကတော့ဒါမမြင်နိုင်ဘူးအဲ့ဒါကြောင့်မို့လို့လူချမ်းသာရောနတ်ချမ်းသာရောမြမာချမ်းသာရောစုလိုက်ရင်ဘာကြီးလဲဒုက္ခကြီးပဲဒါပြည့်ရင်ဘယ်ဥစ္စာကဒုက္ခအစ်စ်လဲဆိုတော့မှနိဗ္ဗာန်ံပရမံဒုက္ခံဟုတ်လားနိဗ္ဗာန်နိဗ္ဗာန်ဒီပရမံဒုက္ခံလွန်ကဲတဲ့ဒုက္ခပါပဲနိဗ္ဗာန်ဒီလွန်ကဲသောဒုက္ခဘာဖြစ်လို့နိဗ္ဗာန်ဒီကာမချမ်းသာဇာနာချမ်းသာတို့တဲ့လွန်ကဲသောချမ်းသာဖြစ်တုံးလို့ဆိုလို့ရှိနိဗ္ဗာန်ဆိုတဲ့ပုဂ္ဂလီတွေကိုဝင်ပြီးတော့ကြည့်ကြည့်ပါနိဗ္ဗာန်ဆိုတဲ့ဒီပုဂ္ဂလိကိုဝင်ကြည့်လိုက်ရင်ဝါณသင်္ခာတာယတဏှာယနိခန္တတာနိဗ္ဗာန်လူတိုင်းဖတ်နိုင်တဲ့ကျမ်းစာကိုဘုန်းကြီးတို့ဖတ်ပြတယ်တရားရင်သင်္ချုပ်စာဥပ္ပလိပြန်ဖတ်လိုက်နိဗ္ဗာန်အကြောင်းဝါณသင်္ခာတာယတဏှာယနိခန္တတာနိဗ္ဗာန်နိဗ္ဗာန်ဆိုတာဘာလဲဆိုတဏှာကနေလွတ်ထွက်သွားတာဟာနိဗ္ဗာန်ပဲဟုတ်လား free from craving နော်တဏှာကနေပြီးတော့မဖြစ်ပါဘူးလွတ်သွားတာတဏှာကမလွတ်သမျှနိဗ္ဗာန်မရဘူးခုနကမြမကြီးတွေတဏှာကလွတ်သလားမေးတော့ကာမတဏှာကလွတ်တာမှန်ပေမဲ့အဲ့ဒီဇန်ချမ်းသာလေးကိုတတ်မဲ့နေတဲ့ဇာနာတဏှာလို့ဆိုနိုင်တယ်ယူပဒနာအယူပဒနာလို့ဆိုနိုင်တယ်ဇံကိုတက်မဲ့တဲ့ဇာနာနိကန်တိဆိုတာလည်းပဲမြမကြီးမရှိဘူးလားအဲဒါကြောင့်မြမပြည်ရောက်လည်းပဲတဏှာကလွတ်မြောက်ရဲ့လား ဒါကြောင့်မြမချမ်းသာသည်တဏ္ဍမလွံ့မြောက်သောချမ်းသာမဟုတ်သောကြောင့်ဒုက္ခပြန်ရောက်အောင်မယ်တစ်ချိန်ကြရဲ့ချမ်းသာစေမဟုတ်ဘူးတဲ့တဏ္ဍကလွံ့မြောက်မှသာလည်းရင်သူဒီဘာဖြစ်တယ်ချမ်းသာအစေဟုတ်လားတဏ္ဍကလွံ့မြောက်ခြင်းကိုဘာခေါ်လဲဆိုရင်နိဗ္ဗာန်ခေါ်တာဒီလိုပြောပါလေအဲဒါကြောင့်နိဗ္ဗာနံပါရမဒုက္ခံတဏ္ဍာကလွတ်ပြီဆိုတဲ့ပုဂ္ဂိုလ်ဒီဘယ်တော့မှဒုက္ခပြန်မဖြစ်တော့နိဗ္ဗာန်နိဗ္ဗာန်ကိုပရမလွန်ကင်းစွာသောဒုက္ခံဒုက္ခတစ်မျိုးဟူ၍သာထာနလူရောဆရာဖြစ်တော်မူသောဘုရားသခင်မြို့သည်အဝါစာကရုဏာရှိရှုဟောပြတော်မူခဲ့ပါပေသတည်းလတ်တကလတ်တို့တွင်အနာကင်းခြင်းလတ်သည်အမျက်ဆုံးပစ္စည်းဥစ္စာများစွာတို့တွင်ရောင်ရဲတည်တံ့ခြင်းသည်အမျက်ဆုံးဥစ္စာဆွေမျိုးမိတ်ဆွေအပေါင်းတို့တွင်အကျွမ်းဝင်သူသည်အမျက်ဆုံးမိတ်ဆွေချမ်းသာပေါင်းများစွာတို့တွင်နိဗ္ဗာန်ချမ်းသာသည်အမျက်ဆုံးချမ်းသာအမျက်ဆုံးတရား၄ပါးသာဝတိပြည့်စုံဘယင်ပတ်တည်နေသည်ကောသလနိကြီးမြတ်စွာဘုရားထမ်းမောက်တရားနာဖို့လာရောက်တယ်။ဘုရားရှိတော်မောက်ခိုင်းပြီးတော့ဘုရားကတရားဟောဖို့ပြင်ယုံမဲ့ခုခေတ်လို့ပြောရင်သရဏဂုံသီလပေးတော်မဲ့ရှိသေးတယ်။တရားမဟောရသေးဘူးကောသလမင်းကြီးကနိုင်တယ်။ကောသလမင်းကြီးကနိုင်တယ်။ခုကနိုင်ပြီလား။ငိုက်တဲ့လူတွေကိုဘုန်းကြီးကမရှုံးချပါဘူး။အော်ခေါသလမင်းကြီးရဲ့အမျိုးတွေနေမှာပဲ။ဖြစ်ကြပါလေ။မင်းစုမင်းမျိုးတွေပေါ့။ခေါသလမင်းကြီးကငိုက်ပြီးတော့နေတယ်။ငိုက်နေတော့ခေါသလဘုရင်ကြီးကိုဘုရားကနှိုးပြီးတော့ပြောယူတာ။ဘုရင်ကြီးအိတ်ချင်ချင်းငိုက်နေခြင်းတွေနှိမ့်ဆက်လောအားကြီးလို့ရှိရင်အာသဝတိုးတယ်။အဲ့ဒါကြောင့်အာသောတရားတူပေါ်ခြင်းရဲ့အကြောင်းဖြစ်တဲ့အိတ်ချင်းချင်းနိုင်ကြီးခြင်းကိုလျှော့မယ်ဆိုတော့ဘောဓရကမလျှော့နိုင်ဘူးဘုရားဘာဖြစ်လို့အိတ်မလျှော့နိုင်တယ်လဲလို့ဆိုတော့အစာမလျှော့နိုင်လို့တဲ့အကြောင်းအကျိုးကဒီလိုလားအစာကြီးလုံးလို့ဘာဖြစ်တာလဲအိတ်ကြီးတာစားလုံးအကြီးတော့တကူလုံးသေးလားစာလိုပြောအဲ့ဒါကိုဗတ္တသမ္မဒဒီလိုခေါ်တယ်။ဘာခေါ်မလဲ။သမင်းစီရစ်တာ။ဗတ္တသမ္မဒရောကုန်။သမင်းစိတ်တဲ့သမင်းစီရစ်လို့အိတ်ချင်းချင်းငယ်ကြီးချင်းဟာလည်းပဲယောဂတစ်မျိုး။ကောသလမင်းကြီးဘုရားရှိခိုးမှာအဲ့ဒီယောဂတက်။အစားကလုံးကြီးတာ။အစားကဘလောင်များစားသလဲလို့ဆိုလို့ရှိရဲ့။ရေလိုက်ဆန္ဒစိတ်ဆန္ဒစိတ်နဲ့ညီမျှပေါ်ဟင်းစေသာကြည့်ပေါ့သမင်းနဲ့ဟင်းဆိုလို့ရှိရင်ဘုရားတို့ပြိဿကြီးတချို့ကြတော့လေသမင်းကိုနည်းနည်းလေးစပြီးတော့ဟင်းပူစားဒါဆရာဝန်ကြီးတွေပြောကြတယ်သမင်းကျော့စားအချိုတတ်တွေပါတယ်ပါတယ်ပေါ့လေအကဘုံဟိုက်တိတ်တွေကစီတတ်တွေကျော့ကြဟင်းများများစားဟင်းလည်းပဲအဲ့ဒါအချိုပါတယ်မြုပ်သီးပါတယ်စီပါတယ်ဆိုရင်လျှော့စားဆိုပြီးတော့ကျမကြီးတွေပြောကြတယ်ကောသလရှင်မင်းကဆံကတစိမ့်သူနဲ့မျှတာပေါ်ဟင်းဆံတစိမ့်နဲ့မျှတာပေါ်ဟင်းဆိုလို့ရှိရင်ဟင်းကနှစ်စိမ့်လောက်ရှိမလားမသိဟင်းကပိုးလေးထင်းတယ်ဘုန်းကြီးတို့ကိုဘုန်းကြီးတို့လည်းဆုံးကိုလျှော့လျှော့လျှော့လျှော့ပြီးတော့ဟင်းပဲပိုးပိုးသားလာတော့အဲ့ဒါဟင်းကပိုးပိုးများသွားတယ်အဲ့တော့ကောသလရှင်မင်းအဲ့ဒီလောက်စားတော့သံဃာတစိမ့်ဆိုလို့ရှိရင်ဟင်းကတစိမ့်ပဲဒါသူ့ပိုက်ထဲမှာနှစ်စိမ့်ဆိုတခွဲသားလောက်ဝင်သွားတာနော်နည်းတာမဟုတ်အဲ့ဒါကြောင့်မို့လို့အစာကြီးလုံးတော့ကောသလရှင်မင်းဟာဘုရားရှိပါဖြစ်လေသမင်းစိတ်တက်ပြီးတော့နိုင်နေတာညဇောပြကိုရောမြတ်ကဘယင်ကြီးကိုဆုံးပါတယ်ကျမ်းမာရေးနဲ့ဆုံးပါတာမပြောသလဲလို့ဆိုတော့ မနုဇတ္တဗဒာပတိမတောမတ္တံသာနတောလတ္တဘောဇနေတနုကတဘဝန္တိဝေရဏသနိကံဇီရတိအာယုပါလယံမဟာရာဇမြတ်သောမင်းကြီးပတိမတောဗဒာခကသိတ္တိမတောတတိရှိသောမနုဇတ္တလူသားများမှဝေဒနာယောဂဝေဒနာတွေကတဏုကခေါင်းပါကုန်သည်ဘဝန္တိဖြစ်ကုန်၏တော့ကောင်းလားမင်းကြီးတတိရှိတဲ့လူတွေမှာယောဂဝေဒနာခေါင်းပါတယ်မင်းကြီးကိုပြောတာနောက်တကမဟာရဇမြတ်သောမင်းကြီးလတ္တဘောဇနေရတဲ့သာဝေခဲဝေဘောဇင်တွေမှာမတံဇာနာတော့အတန်းငယ်ရှိသိတဲ့ပုဂ္ဂိုလ်တော်မှလည်းဝေဒနာယောဂဝေဒနာတွေကတဏုကခေါင်းမကုန်သည်ဘဝန္တိဖြစ်ကုန်အစအစမှာအတန်းငယ်ရှိသိတဲ့ပုဂ္ဂိုလ်မှလည်းပဲယောဂဝေဒနာခေါင်းပါတယ်ဒါနဲ့ချက်ရှိပဲလေစာရကတော့တတိနဲ့နော်တတိကသိအရေးကြီးတယ်နေရာကသိသာဝင်ပြီးတတိပဋ္ဌာန်အာထုံးမှတတိကအသုံးဝင်တယ်မအောင်ပြီလေအခုသမိစားတဲ့နေရာမှာတတိပေးတာဟုတ်လားအဲဒါကြောင့်တတိကိုဘုန်းကြီးတို့ကပြောတယ် mindfulness is the guardian of the mind တတိသည်စိတ်ဤအသောအရှောင်စိတ်ကိုစောင့်တယ်လို့ပဲဗဇတ်လည်းပဲစောင့်မှာပေါ့ mindfulness is the guardian of the mindMindfulness is the guardian of the body. ကိုနှုတ်စိတ်သုံးပါးရဲ့အဆောင်လျှောက်ပါပါလေ။တတိ။ဒါကြောင့်တတိရှိတဲ့ပုဂ္ဂိုလ်အတွက်ယောဂဝေဒနာတွေဟာပါတယ်နှစ်ရတဲ့အစအစမှာအတိုင်းရှိကြည့်စားတဲ့ပုဂ္ဂိုလ်မှာယောဂဝေဒနာပါတယ်။နောက်တကမဟာရဇမြတ်သောမင်းကြီးပဏိကံဇီရတိအာယုပါလယံတတိမတောတတိနပြည့်စုံတဲ့ပုဂ္ဂိုလ်တို့အတွေ့မတ္တံဇာနတောတိုင်းရှိသည့်ဉာဏ်ရှိတဲ့ပုဂ္ဂိုလ်များအတွေ့မတ္တံဇာနတောတိုင်းရှိသည့်ဆိုတာဉာဏ်ပဲပြိတ္တကြီးနော်အတိုင်းအတာပမာဏသိရမယ်စားလို့ရှိငါဝမ်းကောင်းတာဘလောက်ကျဲသလဲအစားအစာဘလောက်သွင်းနိုင်သလဲအဲ့ဒါဉာဏ်ပဲဆိုကြပါစို့အစားအစာကိုသမင်းလုံးပေါင်းငလားအလုတ်30လောက်သွင်းနိုင်တယ်အလုတ်50လောက်သွင်းနိုင်တယ်ကိုယ့်အကိုချိန်ကြည့်တာဒီတော့ဘုန်းကြီးတို့ပြောနေတာလူရင်းလေးကပါလဲဆိုတော့အတိုင်းရှိသိဆိုတာကိုယ်ဝင်းကောင်းထဲမှာအစာဝင်နိုင်သလောက်အပြည့်မသွင်းရဘူးတဲ့ဘုရားနည်းရငါးပုံပုံလို့ရှိရင်3ပုံပဲအစာသွင်းပါတပုံကရေထဲ့ပါတယ်။ကြံနေတဲ့တပုံကလေလှဲ့ဖို့ကွက်လတ်ထားပါတယ်။ဝင်ကောင်းထဲမှာသာသာနေ။ဘုန်းကြီးတို့ဘုရားရှင်တော်ဟောကြားတဲ့ပိဋကကပြောတာ။ညာဝန်ကြီးတွေလက်ခံနိုင်လောက်တဲ့ထင်ပါနော်။နော် response ကရမှာကောင်းတာ။ဝင်ကောင်းထဲမှာအစာဝင်မဲ့အနေထားကိုငါးပုံပုံပြီးတော့အစာဘလောက်ပဲထည့်သုံးပုံထည့်နောက်တစ်ပုံကရေထည့်အစာဝင်ရေလေးနဲ့စိမ့်ထားမှအစာကြည်သွားမှနောက်တစ်ပုံကဘာအတွက်ကွက်လတ်ချန်ထားလဲလေလှဲ့ဖို့ကွက်လတ်ချန်ထားလေလှဲ့ဖို့ကွက်လတ်မချန်မဲနဲ့အစာဘမဟုတ်ရေကိုအပြည့်ထည့်လိုက်လို့ချင်းအဲ့ဒါလေထုတ်လေအောင်နေပါလိမ့်ဖြစ်လားအပိုင်အောင်လို့ဓမ္မရေးကြပါဦး။ဦးမြအတက်ပေါက်ကလားမဟုတ်ဘူး။တခါတည်းလီထိုးတာဘာမှမဟုတ်ဘူး။အဲ့ဒါဘုရားနည်းပဲ။အဲ့ဒါကိုပါခေါ်လဲပညာပေါ့နော်။ဆင်ခြင်ရတာ။တတိပညာဒီနပလက်ကင်ထားတဲ့ပုဂ္ဂိုလ်ဒီတဲ့။အာယုပါလည်းရံအသက်ကိုကောင်းစွာစောင့်ရှောက်နိုင်တဲ့အတွက်ကြောင့်ဘာလုံးနိုင်လဲ။အသက်ကိုကောင်းမွန်စွာစောင့်ရှောက်နိုင်တဲ့အတွက်ကြောင့်တဏိကံဖြီးဖြီးဖြီးဖြီးဇီရတိအိုမင်းတတ်တယ်။အိုမင်းလာမယ်။အဲဒီလိုသတိပညာနဲ့စားလေကြည့်တဲ့ပုဂ္ဂိုလ်ကို ကိုဝင်ကကိုချိန်ပြီးတော့အစာနဲ့ရေနဲ့လေကိုမျှတာဆိုသွင်းလေရှိတဲ့ပုဂ္ဂိုလ်ဒီအတိုင်းရှိသိကြည့်ပြီးတော့စားလေရှိတဲ့ပုဂ္ဂိုလ်မှာတဲ့တယောဂဝေဒနာလည်းခေါင်းပါတယ်ယောဂဝေဒနာလုံးလုံးမဖြစ်ဘူးတော့မပြောဘူးခေါင်းပါတနုကဘဝန္တိဆိုတာပါပါနောက်ကျင့်စရာကောင်းတဲ့ချက်ကပဏိကံဇီရတိအဲ့ဒီပုဂ္ဂိုလ်မျိုးအိုရင်ဖြည်းဖြည်းဖြည်းလူကြည့်ရတာအသက်ကြီးတယ်ဟာပြောတော့အသက်ကြီးတယ်ကြည့်ရတာက50လောက်ပဲဟာမအိုးသေးဘူးပေါ့အရွယ်တင်းတယ်ပေါ့နော်ဟာဒီလိုဘုန်းကြီး60သာပြောတယ်ဆက်ချမ်းလေးလောက်ပဲတင်ရသေးတယ်အမေဒီလိုဟုတ်လားဘာဖြစ်တာလဲလို့ဆိုတော့အဲ့ဒီလိုသတိပညာနဲ့ဒီခန္ဓာရဲ့ကျမ်းမာရေးထိန်းတဲ့ပုဂ္ဂိုလ်ကအိုးတာနှီးတယ်နော်တဏိကံဇီရတိကြည့်ကြည့်မှသူကပိုးလာချင်းချင်းချင်းချင်းမဟုတ်ပဲနဲ့တခါတည်းအတိတ်တာပမာဏမှရှိအလွန်အကျွံစားလိရှိတဲ့ပုဂ္ဂိုလ်ဟာယောဂာနဲ့ထူတယ်ပိုးလာလဲမြတ်တယ်ဟိုသူကြည့်ရတာအရွယ်ကကြိုက်တာဟေးဆိုလို့ရှိရင်တခုခုပဲအဲ့ဒါအကျိုးကျေးဇူးပြတာဒါကိုမြတ်စွာဘုရားကကောသလမင်းကြီးအားဟောပြတယ်အဲ့တော့ကောသလရှင်မင်းကနိုင်ပြီးတော့နားထောင်နေတာဒါတော့ကောင်းတဲ့တရားဟုတ်မနုဇာတာသဒ္ဓါသတိမတောမတ္တံသာနာတောလတ္တဘောဇနိတနုကဘဝန္တိဝေရဏတဏိကံဇီရတိအာယုပါလံတတိနဲ့နေတဲ့ပုဂ္ဂိုလ်မှာယောဂဝေရဏခေါင်းပါတယ်ရတဲ့အစားအစာကိုပညာနဲ့ဆင်ရည်ဖြင့်စားတဲ့ပုဂ္ဂိုလ်မှာအနာယောဂခေါင်းပါတယ်အဲ့ဒီလိုသတိပညာနဲ့စားသောသုံးဆောင်လေးရှိတဲ့ပုဂ္ဂိုလ်ဟာပါဖြစ်လေအသက်ကိုစောင်းချောင်းနိုင်တယ်ဖြည်းဖြည်းဖြည်းဖြည်းမှအိုတယ်အိုမင်းရင်းရောချင်းညံစွာမဖြစ်ဘူးအရွယ်တင်းနေပေါ့အဲ့ဒါပြောတော့ပောသလကသိကြိုက်တယ်ဩအလွန်ကောင်းတဲ့ဆောင်းမချက်ငါကျမ်းမာရေးအတွက်ဒါမြတ်စွာဘုရားသတိပေးတာဒါပေမဲ့မှတ်ကြည့်တယ်မှတ်လို့မရဘူး तू ငိုင်းနေတာဟုတ်နိုင်ပြီးတော့မှမရတာနဲ့အသံပန်းစီရကက်ဆက်ကလည်းပန်းမလာလို့ဖြစ်တယ်အဲ့တော့အနာရှိတဲ့သူ့တူလေးတယောက်သူ့ဒသနာဆိုတဲ့တူတော်လေးကိုဟေးငါတူမင်းအဲ့ဒါဘုရားစီကနေရေးထားလိုက်စမ်းရေးထားလိုက်စမ်းဆိုတော့တူကလေးကညဇာဘုရားဌာန်ကနေဒီကာထာကိုစာရွက်ကလေးထဲမှာရေးပြီးတော့မှတ်ထားတာမလို့ရမှလည်းလို့သူ့တူလေးကမေးတော့ဘုရားကပဲပြောတယ်ဟေးသုဒ္ဓတနာဘယင်ကြီးထမင်းစားတဲ့အခါဘိနာကထိုင်ပြီးမင်းအဲ့ဒါရွတ်กว่าဘယင်ကြီးထမင်းစားတိုင်းစားတိုင်းဘိနာကထိုင်ပြီးတော့ဒါရွတ်ပြရမယ်မနုဇာသသတ္တသတိမတောမတံသာနာတောလတ္တဘောဇနိတနုကဘဝန္တိဝေရဏသမိကံစီရတိအာယုပါလံတတိနဲ့စားတဲ့ပုဂ္ဂိုလ်မှာယောဂဝေရဏခေါင်းပါတယ်ရတဲ့အစားအစာမှာပညာနဲ့စားတဲ့ပုဂ္ဂိုလ်မှာယောဂဝေဒနာခေါင်းပါတယ်အဲဒီသတိပညာနဲ့စားသောသုံးဆောင်တဲ့ပုဂ္ဂိုလ်ဟာအသက်ကိုစောင့်ရှောက်နိုင်တယ်ပုံမင်းရည်ရွယ်မှုမမြန်ဘူးအရွယ်တင်တယ်ဘယင်ကြီးတမင်းစားသုဒ္ဓသနာကြီးဘိနာကံကြီးရွတ်ပါရွတ်ပေးပါရွတ်ပေးပါဘုန်းကြီးတို့ဘုရားကတကယ် great decision ပြနော်အဟောရသိခေါအနိစ္စဒုက္ခအနတ္တနဲ့နိဗ္ဗာန်ကြီးအဲ့လိုကြီးထင်မနေတဲ့ဘုရားတရားတွေဟာနေ့စဉ်ဘဝမှာဘယ်လိုနေသွားကြမလဲဆိုနေနည်းထိုင်နည်းတွေကိုသင်ပေးတာအဲဒါကြောင့် What is it Buddhism ဆို Buddhism is the art of living how to live happily in daily life နေ့စဉ်ဘဝမှာချမ်းမြေ့ပျော်ရွှင်စွာနေနည်းပညာနော်ကိုရှင်မြင်းကြီးအစားကြီးလို့သင်ပေးလိုက်တယ်သုဒ္ဓသနာမင်းမှတ်ထားနော်ဘယင်ကြီးဓမင်းစားဘိနာကကြေကြေရော့ပြီးတော့ဘယင်ကြီးလည်းမှလည်းသေးတယ်ဘယင်ကြီးနောက်ဆုံးဓမင်းလောက်ကလေးကြရင်ခြံထားနော်မင်းမှာဘုံကလည်းတည်ကောင်းဘာခြံထားနောက်ဆုံးဓမင်းလောက်လေးခြံထားနောက်ဆုံးကြမှာအတင်းပိတ်ပိတ်ပြီးတော့မထဲ့နဲ့နောက်ဆုံးလောက်လေးခြံထားကောင်းပါပြီဘုရားဆိုပြီးတော့ပြန်သွားကြတယ်ဘယင်ကြီးကတော့ဘာမှမမှတ်နိုင်ဘူးတူလေးကမှတ်ထားတယ်ဒီကာထာသမေသာနေကာထာ အဲ့ဒါဘယင်ကြီးဓမင်းလဲစရောသူလေးကဘေးနားလာတိုင်ပြီးတော့ညွတ်တော့တာပဲမင်းတရားမြတ်စွာဘုရားမှာလိုက်တယ်ဒါညွတ်ပေးရမယ်လေဒါနားထောင်ပြီးတော့စားပါဆိုတော့ဓမင်းစားရင်လည်းနားထောင်တယ်မနုဇသသတာပတိမတော်ပတိကောင်းတဲ့ပုဂ္ဂိုလ်တွေမှာယောဂဝေဒနာခေါင်းပါတယ်မတ္တံသာနာတော်လတ္တဘောဇင်လေးရတဲ့ဘောဇင်ကိုချင်းချင်းချင်းချင်းစားတဲ့ပုဂ္ဂိုလ်တွေမှာဝေဒနာခေါင်းပါတယ်သနိကံဇီရတိအာယုပါလံအိုမင်းရင်းရောခြင်းအဖြစ်နေပြီးတော့အသက်ကိုစောင့်ရှောက်နိုင်တယ်ဆိုတော့ဟာငါအသက်ရှိဖို့ကြာမှာဖို့လိုတယ်ဟေးဆိုတော့ဒီကြီးကနှလုံးသွင်းလို့ခြံထားတယ်ကိုယ်မစားဘူးအဲ့တော့ဘုရားကဟိုသုဒ္ဓသနာကိုတူတူမှာလိုက်တာချီးသေးတယ်ဒီကဘယင်းကြီးနှလုံးသွင်းလို့ခြံထားရင်လေအဲ့ခြံထားတဲ့ဓမင်းနှလုံးသွင်းလို့ရဲ့ဆံဟာဘလောက်ရှိတယ်ဆိုတာကိုမင်းမျိုးမိဖို့ကြောင့်သွားပြီးတော့မင်းအဲ့ဒါပြန်ချိန်ဆက်အောင်ဆိုတော့ဟိုလူကလည်းလုပ်တယ်သုတ္တနာကခြံထားတဲ့နှလုံးသုံးလုံးကိုယူထားလိုက်ပြီးတော့မိဖို့ကြောင့်ကစပိုမှုသွားမိတာဘယင်ကြီးဓမင်းသုံးလုံးခြံထားတယ်ဗျာအဲ့ဒီသုံးလုံးကဆံဘလောက်လောက်ရှိမလဲဆိုတော့ဟိုဆံနိုးစီကတစ်ခွဲလောက်တစ်ဝက်လောက်ရှိမှာပေါ့ကောင်းပြီဘယင်ကြီးသုံးလုံးခြံထားရင်မနေ့ပြင်ကသုံးလုံးစာလျှော့ချဲဆိုတော့နိုးစီကတစ်ဝက်ရောက်သွားနောက်တည့်ရထမင်းသာရုပ်ပြန်ရောမနုဇာသာတတတိမတော်မတ္တသာနာတော်လတ္တဘောဇနေတနုကန္တဘဝန္တိဝေရဏသနိကံစိရတိအာယုပါလံ၃လုံးလောက်ရော့သွားပြန်အဲ့ဒါခြံထားမိဖို့ကြောင့်သွားပြောတယ်ဟေးဒီနေ့၃လုံးရော့သားတယ်နော်အ၃လုံးစာမင်းရော့ချက်နေတဲ့ဒီကတာရွတ်ရွတ်ပေးတာတနေ့ကိုနုစီတဝက်လောက်တဝက်လောက်ဘယင်ကြီးဘာဖြစ်သွားလဲယောယောယောယောသွားတာဆရာဝန်ကြီးတွေပြောတဲ့ဝိရောတဲ့နီးကိုဘုရားသင်ပေးတာဘူးဗျာနော်ဘုန်းကြီးကအဲ့ဒါသွားတွေးလို့ဟာဟန်ကြတယ်ဒီလေးတော့ငါသာလေးပြောမှာပဲဆိုပြီးတော့ဒါလေးကြွေးလာခဲ့တာတပြေးတပြေးနဲ့ယောသွားလိုက်တာဆန်းလေးပြီးဒစိတ်စားတဲ့ရှင်မေခါနောက်ဆုံးနိုးစီဘူးလေးလုံးပဲစားတော့တယ်ဒီကတာတကူမထက်ဘူးလားအဲ့ဒါဆရာဝန်သင်းမှာဝေရမယ်နော်ဝိရှော့ကာထာသောသလရှင်ဘရင်ကိုဝိရှော့ပေးတဲ့ကာထာကိုဒီကနေ့ဆရာဝန်သင်းမှာဘုန်းကြီးတို့ဝေငှဖြန့်ချပါတယ်ဝိရှော့ခြင်းနဲ့လူအပေါင်းသောသလထုံနှလုံးမူပြီးတော့ဒီကာထာရွတ်ပြီးတော့ဝိရှော့ရပါတဲ့အသက်ကိုလည်းစောင့်ရှောက်နိုင်မယ်အရွယ်တင်းပြီးတော့အိုမင်းချင်းရောချင်းအဖြစ်လဲနှေးပါလေပြိတ္တကြီးဟုတ်လားအဲ့ဒီတော့မှကောသလခန္ဓာကိုယ်လေးပါပါလေးဖြစ်သွားပြီးတော့အစာလည်းနှေးပါကြားမကြီးလည်းကောင်းတော့စားပြီးတဲ့အချိန်ဘုရားရှိသွားထိုင်တရားနာတာကောသလရှင်မင်းဘာဖြစ်လဲမငိုက်တော့ဘူးညာမငိုက်တော့အဲ့ဒီတော့မှကောသလရှင်မင်းကဘုရားကိုကျေးဇူးတင်လိုက်တာကျေးဇူးတင်စကားသူဘုရားကိုသွားလျှောက်တာမြတ်စွာဘုရားတဲ့ဘုရားမြတ်စွာပြောတော်မူမိန့်တော်မူတဲ့အတွေ့အကြုံဒီတော့အစာကိုလျှော့စားတဲ့အတွေ့အကြုံကျမ်းမာရေးသိကောင်းလာကျမ်းမာရေးသိကောင်းလာတာကတပည့်တော်ဘဝမှာတော့အဲ့ဒါလက်ကြီးတစ်ပါးပါဘုရားဒါကြောင့်ဒီကနေ့ရေးတာပေါ့အာရုဇံပရမန်လာပါအတ္တကထာမှာတော့ဒီစလုံးရှိတယ်ပါဠိတော်မှာမရှိဘူးနောက်ကောသလရှင်မင်းကလျှောက်သေးတယ်မြတ်စွာဘုရားတပည့်တော်ရဲ့ကောသလတိုင်းနဲ့မကရတိုင်းတိုင်းဇတ်နေဇတ်မှာယွာလေးတယွာအဲ့ဒီယွာကလေးတယွာဟာကောသလရဲ့တိုင်းထဲမှာပါတယ်မကရတိုင်းထဲမှာပါတယ်လို့ရှင်မင်းအဆက်ဆက်ကနေငင်းခုန်လာတာနေဇတ်ဆိုတာငင်းတာပဲဒီနယ်လေးသူ့ပဲပါတယ်ငါ့ပဲပါအဲ့ဒါအခုတပည့်တော်လည်းငင်းရခုံရတာများလာပြီတဲ့မကရတိုင်းရဲ့ရှင်မင်းကအဇတသနော်အဇတသကကောသလရဲ့တူးတော်လေကောသလနှမကမွေးတာဝေရီဟီမိဖုရားဆိုတော့ကောသလမင်းကြီးရဲ့နှမဗိမိသာရမင်းကြီးရဲ့မိဖုရားအဲ့တော့ဒီနေသားကဒီကြွားလေးအကြောင်းပြုပြီးတော့တပည့်တော်တို့တူအကြီးစစ်ဖြစ်တာနှစ်ပေါင်းများစွာဒီစစ်ပွဲကမငြိမ်းဘူးဗျာကျော်လေးကသေးသေးလေးတလမှာအခေါင်တသိမ့်ပဲထွက် အဲ့ဒါကြောင့်ဒီနေပယ်ကလေးကိုတပီးတော့စွန့်လွတ်လိုက်ပြီဗျာအဲ့ဒီနေပယ်စွန့်လွတ်ပြီးတော့ကြံတဲ့နေကလေးနဲ့ပဲတပီးတော့ရှင်းတ်ပါတယ်ဒီနေလေးကိုတူတော်အားပေးလိုက်တယ်တူတော်ပို့ပြီးတော့အဇန္တသတူတော်အဇန္တသရှင်းတ်စေဖို့တမီးတော်ဝဇီရကုမာရီဆိုတာကိုလည်းလက်ဆောင်ပေးလိုက်သေးတယ်ကောသလရဲ့သမီးတော်ဝဇီရကုမာရီကိုအဇရသအားလက်ဆောင်ပေးအဲ့ဒီရွာကလေးကိုလည်းပဲအဇရသမင်းကြီးရဲ့နည်းမြေတဲ့ဘာလို့လဲထည့်ပေးလိုက်သမီးလည်းပေးမိလည်းပေးပေးလိုက်တော့ဘာဖြစ်သွားလဲငြိမ်းချမ်းသွားတယ်နော်နေဇတ်စစ်ပွဲမရှိတော့နည်းမြေကိုဆက်လက်တာနောက်တစ်ချက်ကဘာပြောလဲဆိုတော့တပည့်တော်တဲ့ဘုရားအမျိုးမဟာနံပါကီဝင်မင်းကြီးရဲ့သမီးတော်ဘုရားအမျိုးဖြစ်တဲ့ပါကီဝင်မင်းသမီးတယောက်ကိုနန်းတော်ထဲမှာမိဖုရားမြှောက်ရတဲ့အတွေ့အကြုံလေးပဲဘုရားအမျိုးစီတပည့်တော်ကြီးမိဖုရားဖြစ်လာတော့တပည့်တော်နဲ့ဘုရားနဲ့သိရင်းနှီးရတယ်ဘုရားအဲ့ဒီအကျွမ်းတဝင်ချစ်ခင်ရင်းနှီးရတာလေတပည့်တော်ရဲ့ဘဝမှာပျော်စရာအကောင်းဆုံးပါပဲဆိုပြီးတော့သူက3ချက်သူလျှောက်တယ်เนาะတိတ်ကကျမ်းမာလာလို့လည်းပဲဝမ်းသာပါတယ်နေမီလေးနဲ့သမီးရောအဲ့ဒီနေကတွေ့တဲ့အခွန်တွေကိုရောအကုန်လုံးစွန့်လွတ်လိုက်ရတယ်အတွေ့အကြုံလည်းဘာဖြစ်လဲချမ်းသာပါတယ်ဘုရားရဲ့အမျိုးတွေကမင်းသမီးတယောက်မိဖုရားမြောက်ရလို့ဘုရားနဲ့ဆွေမျိုးဖြစ်လာလို့ရင်းနှီးခွင့်ရတာဟာလည်းပဲသူ့အတွက်ဝမ်းသာစေရပါပဲလို့ဒီစကားလာလျှောက်တာအဲ့ဒီအခါမှာမှမြတ်စွာဘုရားကမင်းကြီးအားအာရောင်ကြပရမလာဘသံတုဋ္ဌိပရမန္တနံဝိသသံပရမညာတိနိဗ္ဗာနံပရမံဒုက္ခံအဲ့ဒါဟောတာမဟာရာဇသမုတ်တိနံဩမင်းမြာလာဘလက်တကလက်တို့ထက်အာရုဇ္ဇပရမံအနာကင်းခြင်းကျမ်းမာခြင်းဆိုတဲ့လက္ခဏာလုံးနဲ့ဒါနံဥစ္စာပစ္စည်းညောင်များစွာတို့တွင်တန်တုတ်တီရောင်ရဲခြင်းတင်းတိမ်ခြင်းဆိုတာကပရမံမွန်မြတ်ပါれဟိုတဲ့ပိုင်မှဒီနယ်ကိုရမှာဟိုလေသမားမြေကြီးကိုလောဘနဲ့သိမ့်ပိုက်ဖို့ကပ်တ်ချက်မလုံနိုင်တဲ့အတွဲကြောင့်ပြေးရင်ပြေးရင်ဘာဖြစ်လဲငုတ်ကလေးမကြိုက်နိုင်ပဲနဲ့သိသွားနော်အဲ့ဒါကြောင့်စကားညှပ်ပြီးတော့ပြောရရင်အလုံးစုံမျိုးကောင်းသားတွေမျိုးကောင်းမီးတွေငုတ်ကလေးတော့ရိုက်ကြပါသမတ်ချက်ကလေးတော့လောက်ကြတော့ကိုယ်သက်ကိုယ်တွက်ပြီဟုတ်လားအဲ့ဒါကြောင့်သံတုဋ္ဌိပရမန္တနရောင်ရဲတင်းတိမ်ခြင်းကမောင်မြတ်တဲ့ဥစ္စာပစ္စည်းပါပဲဝိသသပရမညာတိစေမျိုးမိတ်ဆွေဆိုတဲ့နေရာမှာလည်းပဲမိကောင်းစေကောင်းရဲ့အင်္ဂါရက်တည်နဲ့ပြည့်စုံပြီးတော့မဖြစ်ရမယ်အကျွမ်းတဲ့ဝင်ချစ်ခင်ကြမှာအများဆုံးစေမျိုးပါပဲလူချမ်းသာနတ်ချမ်းသာပြမချမ်းသာဘယ်လိုပဲချမ်းသာတယ်ပြောပြောတဏှာရဲ့နေထဲမှာပဲရှိတယ်တဏှာရဲ့လွတ်မြောက်ခြင်းမဖြစ်သေးသမျှချမ်းသာစေမဖြစ်ဘူးအဲ့ဒါကြောင့်နိဗ္ဗာန်ပရမံသူခနိဗ္ဗာန်တဏမလွံ့မြောက်ရဖြစ်တဲ့ဤနိဗ္ဗာန်ဟာလည်းပဲပရမံလွန်မြတ်စွာသောသူခံချမ်းသာခြင်းတစ်မျိုးပါပဲရဲ့လို့တထာနတုရောဆရာဖြစ်တော်မူသောဘုရားရှင်ကိုရောမြတ်သည်ကောသလနာမရာဇာနကောသလခေါ်တွင်ပြည့်ရှင်မင်းကိုအဝါစာကရုဏာရှိရှုဟောပြတော်မူခဲ့ပါပေသည်ကျမ်းမာခြင်းသည်အမြတ်ဆုံးလက်ရောင်ရဲတင့်တယ်ခြင်းသည်အမြတ်ဆုံးဥစ္စာအကျွမ်းတဝင်ချစ်ခင်ခြင်းသည်အမြတ်ဆုံးဆွေမျိုးနိဗ္ဗာန်သည်အမြတ်ဆုံးချမ်းသာတဏှာမှလွတ်မြောက်ခြင်းနိဗ္ဗာန်သည်အမြတ်ဆုံးချမ်းသာဆိုတဲ့အမြတ်တရား၄ပါးပြီးပါပြီဒီတရားနာကြားတဲ့သူတော်ကောင်းများအမြတ်တရား၄ပါးကိုလက်ထုတ်လက်ခံပိုင်ပိုင်မိမိရရှိတော်မူနိုင်ကြပါစေလို့ဆုတောင်းပြီးတော့တရားနီကုန်အားလုံးပြိပတ်ဆုတောင်းမြဝေးဖို့လိုက်ဆိုကြဣဒံမေပုံညံဣဒံမေပုံညံဘ
ောရိညာနပ္ပောရိညာနပ္ပသစ္စယ
သစ္စယ
ဟောတု
ဟောတ
ုရှင်ဘုရား ဘုရားတပည့်တော်တို့ဤဓမ္မဒါနဓမ္မပူဇာ
ဓမ
္မသဝန
ဓ
မ္မဒေသနာဤကောင်းမှုသည
်
သစ္စာလေးတန
်
တရားမှန်ကိုပိုင်းခြားခြင်းတည
်း
သိမြင်နိုင်သောဘောရိဉာဏ်ဤအထောက်အပံ့ဖြစ်ပါစေတည
်း
ဤကောင်းမှုကုသိုလ်အဖို့ကိုကြွားရောက်လာသောပရိသတ်ကိုအစပြု၍31ပုံကျင်းလီကောင်းသောနတ်လူမြေမှာသတ္တဝါအပေါင်းတို့အားအညီအမျှဝေငှပါကောင်း၏ထိုတို့များစွာသတ္တဝါတို့သည်ဤကောင်းမှုအဖို့ကိုအမြရရွယ
်
ဟောစိတ်နှဖျ
ား
ချမ်းသာကြသည
်
ဖြစ်ပါစေသော
အမြ